ကိုနောက်ကိုနဲ့ကိုဝန်းကျော်မင်းကြီးကျေးဇူးပါပဲဒီကနေ့ဗိုလ်ထူးလေးတော့အခုအတန်ထွက်နေတဲ့အချိန်မှာအုပ်စု F ကတောင်ကိုရီးယားနဲ့ဂျာမနီမက္ကဆီကိုနဲ့စီဒင်၄တင်းနှစ်ပွဲကန်နေပြီပေါ့ဗျာဆိုတော့ပထမပိုင်းပြီးသွားပြီပထမပိုင်းရလက်တော့ကျွန်တော်တို့ကဒါကြိုပြီးတော့တွင်းထားတာဆိုတော့ပထမပိုင်းရလက်တော့ကျွန်တော်တို့ကိုယ်တိုင်မသိရသေးဘူးဒါပေမဲ့ဒီပွဲနှစ်ပွဲရဲ့အလားအလာဘယ်လိုများသုံးမဲ့ကြလဲဂျာမနီက3မှတ်ရထားတယ်တောင်ကိုရီးယားအမှတ်မရှိဘူးမက္ကဆီကိုက6မှတ်ရထားတယ်ဆွီဒင်က3မှတ်ရထားတယ်ဆိုတော့ပထမအဆုံးတောင်ကိုရီးယားဂျာမနီကိုနောက်ကိုဘယ်ဘက်ကလဲ
အဲကျွန်တော်ကဂျာမနီပဲဗျာအဲဂျာမနီကတော့အဖွဲ့ပွဲမှာတို့မက္ကဆီကိုရှုံးခဲ့ရတော့ဒါပေမဲ့ဒုတိယပွဲမှာဆွီဒင်နဲ့ပွဲမှာကိုယ်လည်းအကြောင်းလဲလို့တို့တို့တော်တော်ဟိုရင်တဆိတ်တွေပေါ့တော့နောက်ဆုံးမှာတော့လိုချင်တဲ့ရလဒ်တော့ရခဲ့တယ်ဗျအဲ့တော့တောင်ကိုရီးယားနဲ့တွေ့မှာဆိုတော့တောင်ကိုရီးယားတော့ဒီအဆုမှာအားအနေဆုံးဆိုတော့ဒီပွဲမှာလည်းဂျာမနီဝဲကတောက်စီနဲ့ကစားနိုင်တယ်ဆိုတော့ဘောဆိုလက်ရှိချန်ပီယံအတင်းတဲ့အနေနဲ့လည်းဒီပွဲမှာပရိုလေးကျုံးလိုက်မယ်အဲ့တော့ကျွန်တော်မြင်တော့ဒီပွဲမှာဂျာမနီဝဲနိုင်နေတယ်ဗျအခုပြတ်မပြတ်ပဲကြည့်ရမယ်လို့ပဲသုံးသပ်ချင်ပါတယ်ဗ
ျဟုတ်ကဲ့ဗျကိုဝင်းကျော်မင်းကရောဂျာမနီပဲလား
အဲဟုတ်ကဲ့တော်လည်းဒီပွဲမှာကိုနောက်ကိုနဲ့အမြင်တော့တွေ့ရမှာအဓိကတော့ဂျာမနီပေါ့ဒီလက်ရှိကမ္ဘာ့ချန်ပီယံအတင်းနေတဲ့ဒီပွဲကိုဒီဖြစ်မနေအဲကစားမယ်လို့ကျွန်တော်လေ့ဆားမိတယ်ဒါပေမဲ့တော်လည်းဆိုးရတာတော့ဒီတောင်ကိုရီးယားနေရသူရဲ့ခုံတိတ်တာရပါတော့ဆုံးပွဲကိုဒီဘယ်လိုတုံ့ပြန်လဲနောက်ပြီးတော့ဒီဂျာမနီခံစဲမှာပိုတန်ကလည်
းဒီနေ့ကတော့ဆ
ိုးရတယ်ဆမ်းမဲကလည်းဒီတန်ရတက်မလာရှိနေတဲ့အတွက်ဂျာမနီခံစဲကတော့လည်းနည်းနည်းကြုံကြရဖို့ရှိခဲ့တာအဲခုနကဘောနာကိုပြောလို့ဂိုပြမပြစောင့်ကြည့်အောင်ကျွန်တော်ထင်တယ်ဒီပွဲမှာဂျာမနီကဒီအနိုင်ဆုံးမဲ့ရဖို့တော့ပဲဥတည်လာမှာဆိုတော့ဂိုးတော့မများတော့ဘူးကျွန်တော်နေတာတုံ့ပြန်ချင်တယ်အနည်းဆုံးဖွားစည်းရောက်နေပဲဂျာမနီကနိုင်တယ်လို့ကျွန်တော်ယူဆမိကြပြ
ဟုတ်ကဲ့ဗျာဆိုတော့တကယ်တမ်းမှာကန်နေတယ်မက္ကဆီကိုဆွီဒင်ပွဲကပိုပြီးစိတ်ဝင်စားဖို့ကောင်းမယ်ထင်တယ်မက္ကဆီကိုကဒီဒီကမ္ဘာဖလားမှာတော့မက္ကဆီကိုကဒါစတာပဲဗျာနော်တကယ်ချန်ပီယံဂျာမနီကိုအပြတ်ထုတ်တာပွဲဥထုတ်ကအပြတ်ထုတ်ထားပြီးတော့သူကနှစ်ပွဲနဲ့6မှတ်ရထားတာဆွီဒင်ကလည်းပဲ3မှတ်ရထားတာဆိုတော့သူ့အတွက်ကလည်းအလားအလာကောင်းနေတယ်ဒီပွဲကတော့တကယ်ကိုအတိတ်အနေဖြစ်မှာပဲဆိုတော့ကိုဝင်းကျော်မင်းဘယ်သိမ်းခံမှန်းလဲ
ဟုတ်ကဲ့ဗျာဒီပွဲမှာကျွန်တော်ကတော့ဒီမက္ကဆီကိုပဲပူကြိုက်ရတယ်။အခုတော့ဆွီဒင်အနေနဲ့ဒီသူရဲ့ဒီအရှိတ်ပွဲစဉ်နောက်ပွဲမှာလည်းအကောင်းဆုံးပုံစံရှိနေတယ်။ဂျာမနီနောက်ပွဲမှာဆိုလည်းနောက်ဆုံးပွဲချင်းစီအကောင်းဆုံးကစားနိုင်တယ်။ဒါပေမဲ့ဒီသွားသတိထားနေကြတော့မနေ့80နောက်ပိုင်းဆိုဆွီဒင်အပင်းရဲ့ဒီဆက်ဆက်ခံနေတာနည်းနည်းအားနည်းရကြ။ကစားအားလည်းနည်းနည်းကျလာတဲ့အချိန်မှာကျွန်တော်ထင်တယ်လော်ရယ်တို့ဟာလန်ဒက်ဆိုဦးဆောင်လာတဲ့မက္ကဆီကိုတိုက်စစ်ဖို့တော့ဒီမနေ့90လုံးတောက်ခံနိုင်လို့တော့ဖြစ်တာပြီ။အဲ့တော့ကျွန်တော်ဒီဘက်မှာမက္ကဆီကိုပဲကြီးစိတ်တယ်နဲ့အကြံဉာဏ်သင်ကူတွေလည်းရှိလာနိုင်တဲ့အဲလိုကျွန်တော်ယူဆနေလား။သောသမားမက္ကဆီကိုတူပါလောက်လည်းပဲအနည်းဆုံးနိုင်ပါမယ်လို့ကျွန်တော်ယူဆနေရ
ပါ။ဟုတ်ကဲ့။ကိုနောက်ကိုကိုဝင်းကျော်မင်းကမက္ကဆီကိုတဲ့ကိုနောက်ကိုဆွီဒင်ကိုများပေးကြင်သေးလား
။ဟုတ်ကဲ့ကျွန်တော်တော့ဆွီဒင်ကိုလည်းထပ်ပြီးတော့ညင်းကျင်နေတော့ဘာလို့ဆိုတော့မက္ကဆီကိုကလည်းက6မှတ်တော့ရထားပြီဒါပေမဲ့ဟိုနောက်ဆင့်တက်ပြီလို့ပြောလို့ရပါမယ်တခြားနည်းရာဆိုတော့ဆွီဒင်ကိုရှုံးမယ်ဂျာမနီလည်းနိုင်တယ်ဆိုရင်အသုံးတရ6မှတ်စီတူသွားပြီးတော့နည်းနည်းလေးတွေ့ပြရမှာရှိရတယ်အဲ့တော့မက္ကဆီကိုကလည်းအနည်းဆုံးတည်ပြီးတော့ကံမှဆိုဒီကြောတက်မှာပေါ့နော်အဲ့တော့လက်ရှိလူစင်းရဲ့အနေထားရတော့ခုနကကိုယ်ရင်းကြောင်ရင်းပြောခဲ့လို့ရောစီရင်မှာဒီ market verse တို့လို့ပေါ့နော်ဒီတခြားတက်ကြီးကစားသမားကြီးရှိတယ်ပေါ့နော်အဲ့တော့သူတို့ဟိုတိုက်စစ်ကဒီတိုက်စစ်နေရာကလည်း၄တယ်အထ၄တယ်ပေါ့နော်အဲ့တော့ခုနကကိုယ်ရင်းကြောင်ရင်းပြောခဲ့လို့ပထမပိုင်းတော့ပဲသူတို့ goal တို့ဒီတက်တက်ကြွကြွနဲ့ဘောဆက်လုံးခေါင်းနဲ့ကစားနိုင်တယ်ဒုတိယပိုင်းတော့မှပြတ်လာနေတယ်ပေါ့မက္ကဆီကိုကတော့ကြောင်ရပဲပေါ့နော်သူရှေ့ရဒီလိုဇာနိုတို့ဒီကားလုံးစီလာတို့ဟန်နန်တက်တို့ကလည်းမစိုးဘူးပေါ့နော်အဲ့တော့ဒီဘက်မှာလည်းမက္ကဆီကိုရဲ့အသာရမယ်ဗျမက္ကဆီကိုတည်ရုံကိုအနိုင်ပေါ့နော
်ဟုတ်က
ဲ့အဲ့ရလည်းပဲချုပ်များပါတယ်ဆိ
ုတော့ကျွန်တော်တို့မြန်မာစံတော်ကြီးဒီနောက်နေ့ကူးသွားပြီပေါ့နော်28ရက်နေ့ဇာတာပြီးနေ့မနေ့အစောကြီး17နှစ်ခွဲမှာကြာတော့အုပ်စု E ကဆွစ်ဇာလန်နဲ့ကော့စတာရီကဘရာဇီးလ်နဲ့ဆာဒီယာဒီအုပ်စုမှာလည်းဆွစ်ဇာလန်က၄မှတ်ဘရာဇီးလ်က၄မှတ်ဆာဒီယာက၃မှတ်ကော့စတာရီကအမှတ်မရှိဘူးဆိုတော့ဆွစ်ဇာလန်နဲ့ကော့စတာရီကကိုဝနာကိုဘယ်ဘက်ကခံမှန်းလဲ
ဟုတ်ကဲ့ဗျာဒီပွဲကတော့ကော့စတာရီကလည်းကနှစ်ပွဲလုံးရှုံးပြီးအော်စတြေးလျကနေထွက်လာရပေမယ့်သူတို့အရင်ညံ့တာတော့မဟုတ်ဘူးပေါ့နော်ဒီကဲ2014ကမ္ဘာဖလားလောက်ကတော့မကောင်းဘူးပေါ့နော်ဒါပေမဲ့ဒီဂျိုအီကမ်ဘဲတို့ဗိုင်ယာရူကဒီဂျီဘီဒီကမ္ဘာဖလားမှာ2014လောက်မကောင်းတော့ပေမယ့်သူနောက်ဆုံးအနေနဲ့ရှော့တလို့တော့မရဘူးပေါ့နော်ဆွစ်ဇာလန်ကတော့ဒုတိယပွဲမှာဆာဗီယာကိုနိုင်ပြီးတော့သူလည်းအချင်းကြီးအုပ်စုတက်ဖို့ကတော့အချင်းကြီးကောင်းနေတယ်ဗျာအဲ့တော့ဒီပွဲကတော်လေးစိတ်နေတော့ရှိနေမယ်အပြန်လည်တော့ကစားနိုင်နေတယ်ဗျာဒါပေမဲ့ရက်လက်ပိုင်းအနေထားတော့ဆွစ်ဇာလန်ပဲနိုင်ဖို့တော့များတယ်ဗျာဒါပေမဲ့ကော့စတာရီကလည်းဒီမထင်မဖဲနဲ့တရီခံကစားပွားမျိုးတော့လုံးမဲ့အလားလာလည်းရှိပါတယ်ဗျာ
ဟုတ်ကဲ့ကိုဝင်းကျော်မင်းဆွစ်ဇာလန
်ဟုတ်ကဲ့ဗျာဒီပွဲမှာတော့ကျွန်တော်အနေနဲ့တော့ဒီတရီကြောင့်လည်းထွက်လာပါရှင်တော့ကြက်ပြက်လုံးကစတာလုံးနေထင်ကြပါဘာလို့ဆိုတော့ဆွစ်ဇာလန်ကလည်းဒီ ကစားပုံကောင်းတဲ့အပင်တွေမှာပါတယ်။စာခါတို့ဒီရှာတူရီတို့လိုတိုက်ခိုက်ကြတာတော့မကောင်းလေ။ပြင်ပူတွေရနေတဲ့ကစားသမားတွေပါနေတဲ့အတွက်ကော့ရှာရီကာခံစစ်ကတော့အနည်းတော့ရုံးကြရတယ်။ဒါပေမဲ့တစ်ခုရှိရတော့ဒီနောက်ဆုံးပွဲဖြစ်တဲ့အတွက်သူပုံဒိဋ္ဌာရီကကော့ရှာရီကာရဲ့တုံ့ပြန်မှုကိုစုစမ်းခံစစ်အနည်းတော့တုတ်ခိုက်ရမယ်လို့ကျွန်တော်လည်းယူဆမြင်။အဲ့တော့အကြံဉာဏ်ပြင်ပူရှိလာနိုင်မယ်။ကျွန်တော်ထင်တာကစုစမ်းနိုင်မယ်ဆိုတော့ကြက်ပြီးနိုင်မယ်။ဆိုရအနေထားတစ်ခုမှာကျွန်တော်ကတော့ကော့ရှာရီကာကိုကြိုက်တယ်အဲ့တော့ပြည်တော့ရအောင်ယူပါမယ်လို့ကျွန်တော်ယူဆပါရပ
ြ။ဟုတ်ကဲ့တကယ်လို့သာဆွစ်ဇာလန်ကော့ဆာရီဒီကပွဲကတင်ယူထွက်တယ်ဆိုရင်ဆွစ်ဇာလန်တွက်ကနောက်ပွဲကပိုအရေးကြီးသွားလိမ့်မယ်ဒါမှတ်ပါ။ဟုတ
်ကဲ့ဗျ
။ဘရာဇီးစာဗီးယားမှာ၅မှတ်မှာဆွစ်ဇာလန်ကတင်ယူကြရင်၅မှတ်ရမယ်ဆိုတော့ဘရာဇီးစာဗီးယားရလက်ကဘယ်လိုဖြစ်သွားနိုင်လဲကိုဝင်းကြော်မင်
း။ဟုတ်ကဲ့ဘရာဇီးစာဗီးယားပွဲကတော့ဒီပွဲကတကယ်တော့သူတို့အတိုင်းပေါ့ဘရာဇီးကလည်းဒီအေးရှင်တင်ကြအရေးကြီးလို့စာဗီးယားတော့လည်းတကယ်ကိုနောက်ဆုံးတက်ဖို့ဆိုရင်အရေးပါတဲ့ပွဲစဉ်ဖြစ်တယ်။ဟုတ်ကဲ့ဘရာဇီးအနေနဲ့ဒီပွဲအဖြစ်မရနိုင်ဘူးလိုရနေတဲ့အတွက်ကျေပွဲတဲ့တော့သူတို့နိုင်ရခဲ့တဲ့အတိုင်းပဲဒီစီလီယန်တို့နေမာတို့ကိုပတ်စားရသုံးမယ်ဒီပွဲကလည်းဒီစာဗီးယားဆက်စပ်ပိုင်းကဒီမာဂျော့ရဲ့ဒီပတ်စီတောင်းလိုက်တဲ့ကစားသမားတွေပါနေတယ်ဆိုတော့ကျွန်တော်ထင်တယ်ဘရာဇီးကိုတော့သူတို့ရှင်ကစားနိုင်ဖို့အနေချင်းတော့လိုရသေးတယ်လို့ထင်တယ်ကြ။အဲ့တော့ကျွန်တော်ဘရာဇီးရဲ့အနိုင်ရတော့မယ်ထင်တယ်ဘရာဇီး9000ပြတ်သွားနိုင်တော့မယ်လို့ကျွန်တော်ယူဆပါတယ်ကြ
။ဟုတ်ကဲ့ကိုနောက်ကို
ဆိုတော့ဒီပွဲကဘရာဇီးကတော့လေးမှတ်ရတယ်ကျွန်တော်တော့ဒီပွဲမှာသူတို့ဒီတမတ်ရမှာဆိုတော့နောက်ဆက်တက်ပြီးတော့ပြောလို့ရပြီပေါ့နော်ဘရာဇီးကအာမဆိုရင်ဆွစ်ဒီဆာဗီးယားလေးမှတ်ပေါ့နော်ဆွစ်ဇာလန်လည်းလေးမှတ်တို့နိုင်နိုင်ရှုံးရှုံးကြည့်ကြဖို့ပေါ့နော်အဲ့တော့ဘရာဇီးတမတ်ရတော့တက်ပြီကြအဲ့တော့ဆာဗီးယားရဲ့ခြေစွမ်းလည်းကျွန်တော်ကုမင်းကျော်မင်းပြောသလိုဒီမာကက်တို့ဒီတာကက်တို့ဝန်ရှိမှာလည်းမီဆိုဗစ်တို့ရှိခဲ့ကြဒီပွဲနဲ့ပိုင်းကတော့ဘရာဇီးကိုရှင်းနိုင်ရတယ်ဒါပေမဲ့တိုက်စစ်ပိုင်းကတော့ဆာဗီးယားတို့အားနည်းကြခါစစ်ပိုင်းမှာလည်းဘရာဇီးကကိုယ်တားရပေါ့နော်ဒီဆာဗီးယားခံစစ်ကတော့ဒါအီဗန်ဒိုဗစ်တို့ကိုလာရောနဲ့တက်ကြည့်ပိုင်းတို့ရောက်သွားအဲ့တော့ဒီပွဲကဆာဗီးယားကွင်းလေပိုင်းအတာရလို့မလို့နည်းနည်းအကျိနေတော့ရှိနိုင်ရင်လည်းဒီပွဲကြီးရလက်အနေနဲ့ကတော့ဒီဘရာဇီးပဲပေါ့နော်ဆက်လာရတာသာတဲ့မြန်တော်မြင့်ကစားသမားရှိတဲ့ဘရာဇီးပဲဆက်နိုင်လိမ့်မယ်ထင်ပါတယ်